ရှမ်းပြည်နယ်တီဘောမြို့နယ်အတွင်းမြေမြုံမိုင်းပောက်ခွဲမှုကြောင့်သေဆုံးသွားသူဟာဂျာမန်နိုင်ငံသားခီသွာတူဖြစ်ကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ပဲတည်ပြလိုက်ကြပါတယ်။ရန်ကုန်မှာရှိတဲ့ဂျာမနီနိုင်ငံတန်ယုံကသေဆုံးသူရဲ့ဆွေမျိုးတွေမြန်မာအာဏာရှင်တွေနဲ့ဆက်သွယ်ဆောင်ရွက်နေတဲ့အကြောင်းလဲဂျာမနီနိုင်ငံကြားရေးဌာနကပြောဆိုထားပေမဲ့အသေးစိတ်ကတော့မပြောပါဘူး။ဆော်ဘန်တရင်းနေမှာတော့ကမ္ဘာလက်ခီးသွားတွေမကြာခဏလက်ပတ်လေရှိကြတဲ့တီဘောမြို့နီလမ်းဘေးမှာမြေမြုံမိုင်းပောက်ကွဲမှုကြောင့်သေဆုံးသွားသူဟာနယ်သာလန်နိုင်ငံသားဖြစ်တဲ့အကြောင်းဖော်ပြခဲ့ကြတာပါ။ပောက်ကွဲမှုကြောင့်အဖော်ဖြစ်သူအာဂျင်တီးနားနိုင်ငံသူအမျိုးသမီးလည်းတရားရရှိသွားပါတယ်။ပောက်ကွဲမှုဖြစ်ပွားခဲ့တဲ့တီဘောမြို့နယ်ပန်းချောင်ကြီးရွာနဲ့ကွန်ဟောက်ကြီးရွာကြားဒေသကခီးသွွားတွေတွာလာခွင့်မရှိတဲ့နယ်မြေဖြစ်တဲ့အကြောင်းလဲဒေသခံရဲတပ်ဖွဲ့တာဝန်ရှိသူတို့ကိုကူကာပြီး AFP သတင်းကဖော်ပြခဲ့ပါတယ်။မြန်မာမိုင်းဆောင်ကြီးအဖွဲ့ရဲ့ဒီနေ့ထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့ပြီးခဲ့တဲ့2018ခုနှစ်တွင်မြန်မာမိုင်းကြောင့်မြန်မာနိုင်ငံမှာထိခိုက်ဒေဆုံးမှုပေါင်း430ထိရှိရကြောင်းဖော်ပြထားပြီးဒါဆိုရင်အာဖဂန်၊ဆီးရီးယားနဲ့ယမန်နိုင်ငံတို့ပြီးရင်ကမ္ဘာမှာဆုတ်ထမြောက်အများဆုံးလည်းဖြစ်ပါတယ်။2016ခုနှစ်ဧပြီလလမှာတော့လည်းရှမ်းပြည်နယ်ကြောင်မဲမြို့မှာဂျာမနီခီးသွားနှုန်းနဲ့သူတို့ရဲ့ခီးသွားလက်ညှိုးတို့မြန်မာမိုင်းပောက်ကွဲမှုကြောင့်ဒဏ်ရာရခဲ့မှုပါတယ်။ဒီဘောမျိုးနဲ့အပါအဝင်လက်နက်ကင်ပြုခတ်တွေကြောင့်လုံခြုံရေးအတွက်စိုးရိမ်ရတဲ့ဒေသတွေကိုခီးသွွားတာတွေစင်ငင်ကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းအကြံပြုတိုက်တွန်းထားပါတယ်။